နိုဝင်ဘာလ၄ရက်တနင်္ဂနွေနေ့မှာလည်လာသွားမယ့်ဥပုသ္စာပြေတင်ငန်းဆိုင်ခေါင်းစဉ်ကတော့ဖျားရှင်ဤလူမျိုးဖြစ်ပါတယ်။ရှင်ပေတရုဩရဇာပထမဆုံးခန်းကြီး2အငယ်9ထွမြကျန်ခန်းကြီး19အငယ်5နဲ့6တရားဟောကျန်ခန်းကြီး4အငယ်20နဲ့တရားဟောကျန်ခန်းကြီး9အငယ်6ကိုဖတ်ရှုပါ။သင်တို့မူကားမှောင်မိုက်ထဲမှအံ့ဘွယ်သောအလင်းတော်သို့ခေါ်သွင်းတော်မူသောသူဤဂုံကျေးဇူးများကိုဖော်ပြစေခြင်းကရွေးချယ်တော်မူသောအမျိုးဖြစ်ကြ၏။မင်းစည်းစိမ်ရှိသောရေပြောဟိတ်မျိုးတန်ရှင်သောလူမျိုးပိုင်ထိုက်တော်မူသောအပေါင်းအသင်းဖြစ်ကြ၏ထို့ကြောင့်ယခုတွင်သင်တို့သည်ငါစကားကိုအမှန်နားထောင်၍ငါပရိညင်ကိုစောက်ရှောက်လင်အခြားသောလူမျိုးတကာတို့ထက်သင်တို့သည်ငါပိုင်ထိုက်သောဗန္နာတော်ဖြစ်ရကြလိမ့်မည်မြေကြီးရှိသမျှသည်ငါ၏ဥစ္စာဖြစ်၏သင်တို့သည်လည်းမင်းစည်းစိမ်ရှိသောရေပြောဟိတ်မျိုးတန်ရှင်သောလူမျိုးဖြစ်ရကြလိမ့်မည်ဟုသောအမိန့်တော်ကိုဤတိလအမျိုးသားတို့အားဆင့်ဆိုလောဟုမိန့်တော်မူ၏သင်တို့သည်ယနေ့၌ဖြစ်တဲ့ကဲ့သို့ထာဝရဘုရားအမွေခံတော်မူသောလူမျိုးဖြစ်စေခြင်းကသင်တို့ကိုအကုဒုပြီးတန်မီးဖို့ထဲကနှုတ်၍ယူဆောင်တော်မူပြီးအကြောင်းမူကားသင်သည်သင်၏ဘုရားသခင်ထာဝရဘုရားအဖို့တန်ရှင်းသောအမျိုးဖြစ်၏မြေကြီးပေါ်မှာရှိသမျှသောလူမျိုးထက်သင်၏ဘုရားသခင်ထာဝရဘုရားပိုင်ထိုက်သောအမျိုးဖြစ်စေခြင်းကသင်ကိုရွေးချယ်တော်မူပြီးဆိုပြီးတော့ဖော်ပြထားပါသည် The SD Bible Commentary အတွဲ9စာမျက်နှာ962မှာဆိုလို့ရှိရင်ဘယ်လိုမျိုးဖော်ပြထားလဲဆိုတော့အသင်းတော်ဟာလူအများနဲ့ဖွဲ့စည်းတည်ထောင်ထားပါတယ်သို့တော့တိချာခွဲခြားတာချင်းမျိုးမရှိပါဘူးအသင်းတော်လို့ဆိုတဲ့အခါကျတော့ဖျားသခင်ရဲ့လူမျိုးတွေပါဝင်ဖွဲ့စည်းထားကြပါတယ်ဖျားနဲ့ဆိုင်သူမှန်သမျှပါဝင်ပါတယ်ထာဝရဖျားကိုခမဲတော်ကယ်တင်ရှင်ဆိုပြီးကြွကြော်တဲ့သူတိုင်းပါဝင်ပါတယ်ခရစ်တော်အားဖြင့်ရွေးနုတ်ခြင်းခံခဲ့ရတဲ့သူပြီးတော့ခရစ်တော်ရဲ့ပြည့်ညက်ချက်ကိုနာခံသူအားလုံးပါဝင်ပါတယ်ကယ်တင်ခြင်းစီမံကိန်းကိုစတင်လိုက်တာနဲ့ဓမ္မဟောင်းအချိန်ဤသေးလာလူမျိုးကနေစပြီးဓမ္မသစ်အချိန်အသင်းတော်ထိတိုင်ဆက်လက်တည်ရှိနေပါတယ်။အာဒံရဲ့အချိန်ကနေစပြီးတော့ရှေဘူပေတွေရဲ့အချိန်ပြီးတော့ယေလွမ်မိုးပြီးတဲ့အချိန်အာဗြဟံအချိန်အချိန်တိုင်းအချိန်တိုင်းမှာဖျားသခင်ဟာမိမိရဲ့လူမျိုးတွေကိုအသုံးပြုပြီးတော့သူ့ရဲ့မြတ်တာတော်ကရုဏာတော်နဲ့တရားမျှတမှုအမျိုးစုံကိုကိုးစားပြုစေပြီးတော့အသုံးပြုခံထားတော်မူခဲ့ပါတယ်။ဖျားသခင်ရဲ့လူမျိုးကိုရွေးချယ်ခံမျိုးဆက်လို့တင်စားထားပါတယ်တော်ဝင်ရစ်ပြောဟဲ့အမျိုးတန့်ရှင်းတဲ့လူမျိုးလို့လည်းခေါ်တွင်တမုတ်ခဲ့ပါတယ်အဲ့လိုခေါ်ဝတ်တမုတ်ချင်းဟာအထူးရည်ရွယ်ချက်နဲ့သတ်မှတ်ထားရှိထားတဲ့အကြောင်းကိုဖော်ပြလို့နေပါတယ်တိပိခိန်းနှင့်ငယ်ကိုမှမှောင်မိုက်ထဲကနေအံ့မွယ်သောအလင်းတော်ကိုခေါ်သွင်းတော်မူတာဖြစ်တယ်ဆိုပြီးဖော်ပြထားပါတယ်ပြီးတော့ထွံ့မြောင်ခြင်းခန်းကြီး34ငယ်69ကဖော်ပြချက်ဟာဆိုလို့ရှိရင်လည်းပဲဖျားသခင်ရဲ့ဇရိတတော်ကိုပဲ့တင်ထက်ရောင်ပြန်ဟက်စီပါတယ်ဖျားသခင်ဟာအသင်းတော်ကိုအသုံးပြုပြီးတော့အထူးပိုင်ဆိုင်ခြင်းအနေနဲ့အသင်းသူအသင်းသားမိမိရဲ့တသမိတွေကနေစပြီးကိုရောရဲ့ကောင်းမြတ်ခြင်းကရုဏာတော်ကိုလူသားတိုင်းစီရောက်ရှိစေဖို့ကြွေးကြော်ဟောပြောစီပါတယ်ဆိုပြီးကောက်လို့ဖျက်လို့ထားပါတယ်တရားဟောကြံခန်းကြီးခုနှစ်အငယ်6ကနေ8ကိုဖတ်ရှုပါအာဗြဟံရဲ့အနွယ်ကိုရွေးချယ်ဖို့ဘယ်အရာကဖျားရှင်ကိုတိုက်တွန်းနေသလဲယနေ့ထိတိုင်ဘယ်လိုမျိုးအကျိုးတက်ရောက်သေးသလဲဆိုတာကိုကြည့်ကြပါစို့အကြောင်းမူကားတင်းဒီတင်းဖျားသခင်ထာဝရဘုရားဖို့တန်ရှင်းသောအမျိုးဖြစ်၏မြေကြီးပေါ်မှာရှိသမျှသောလူမျိုးထက်တင်းဖျားသခင်ထာဝရဘုရားပိုင်ထိုက်သောအမျိုးဖြစ်စေခြင်းကတင်းကိုရွေးချယ်တော်မူပြီးတင်းဒီအခြားသောလူမျိုးထက်သာ၍များသောကြောင့်ထာဝရဘုရားသည်တင်းကိုချစ်၍ရွေးချယ်တော်မူသည်မဟုတ်တင်းဒီအခြားသောလူမျိုးတကာထို့ထက်သာ၍နေ၏ထာဝရဘုရားသည်တင်းကိုချစ်သောကြောင့်၎င်းတင်းဤဘိုးဘေးတို့အားကျင်းစွတော်မူသောအကျင့်ကိုမဖြက်လိုသောကြောင့်၎င်းကျွန်းခံနေရာအကုဒုပြည်ကိုအစိုးရသောဖာယောဘုရင်လက်မှအားကြီးသောလက်တော်နှင့်တင့်ကိုရွေးနှုတ်ဆောင်ယူခဲ့တော်မူပြီးဆိုပြီးတော့ဖော်ပြလိုထားပါတယ်ကျွန်တော်တို့အနေနဲ့ကုကုကိုပြန်မေးရပါလိမ့်မယ်ဘယ်တိုင်းပြည်ဘယ်နိုင်ငံဟာတန့်ရှင်းတဲ့လူမျိုးရှိပါသလဲမရှိပါဘူးလူမျိုးတိုင်းတိုင်းနိုင်ငံတိုင်းဟာဖျားရှင်ရဲ့မေတ္တာကရုဏာတော်ကိုမထီမဲ့မြင်ပြုနေကြပါတယ်တမန်ကျမ်းစာကနေကျွန်တော်တို့ကိုတန့်ရှင်းတော်မူသောလူမျိုးလို့တမုတ်ထားတဲ့အတိုင်အောင်နှုတ်ကပတ်တော်ကနေရွေးချယ်ခံဣတိလအမျိုးကိုဖျားသခင်ကနေမိမိရဲ့မေတ္တာတော်အစစ်အမှန်နဲ့သာရွေးချယ်တော်မူခဲ့ပါတယ်။ဘယ်လူသားတွေရဲ့ကောင်းမှုကုသိုလ်တစုံတစ်ခုကမှဖျားသခင်ထံတော်ကိုတည်ယူလာခြင်းမပြုနိုင်ပါဘူး။ဖျားသခင်ရဲ့လူတွေဟာဖန်ဆင်းခြင်းကိုချစ်မြတ်လို့ပြီးတော့အပြစ်နဲ့ဖောက်ပြန်တတ်တဲ့လူမျိုးတွေရဲ့အကျင့်တလိကိုမုန်းကြရမှာဖြစ်ပါတယ်။ဖျားရှင်ကနေအာဗြဟံရဲ့အနွယ်ကိုကောင်းကြီးသွန်လောင်းပေးဖို့ဂရုတော်ထားရှိပါတယ်။အာဗြဟံရဲ့အမျိုးအနွယ်ကနေလူစားတိခံယူမွေးဖွားလာတဲ့ခရစ်တော်ရှင်ဟာမိမိရဲ့လူမျိုးကိုကယ်တင်တော်မူမှာဖြစ်ပါတယ်။ကိုတော်ရဲ့လူမျိုးကိုရွေးချယ်တော်မူခြင်းမှာကရုဏာတော်တသက်ဖြစ်နာရွေးချယ်တော်မူပါတယ်။ အဲ့ဒီအကြောင်းရင်းကြောင့်သာသူတို့ဟာကဲတင်ခြင်းကိုရရှိခံစားကြရတာဖြစ်ပါတယ်အဲ့ဒီအရေးကြီးတဲ့အကြောင်းကတော့ကျွန်တော်တို့ကိုဘယ်ကောင်းမှုကုသိုလ်များမပါဘဲနဲ့ဖျားရှင်ရဲ့ကရုဏာတော်တသက်အားဖြင့်သာကျွန်တော်တို့ဟာအသက်ရှင်လှူရှားနေရတဲ့အကြောင်းကိုသတိပေးနေပါတယ်ကျွန်တော်တို့ရဲ့ကယ်တင်ခြင်းဟာခရစ်တော်ရှင်ပြုတော်မူခဲ့တဲ့အမှုအရာအလုံးစုံပေါ်မှာသာမူတည်ပါတယ်ကျွန်တော်တို့ရဲ့တစုံတရာစူးစမ်းအားထုတ်မှုလုံးဝမပါတဲ့အကြောင်းကိုကြက်ကြက်သတိပြုရမှာဖြစ်ပါတယ်ကျွန်တော်တို့ယဉ်ကျေးသူများအားလုံးဟာဖျားရှင်ရွေးချယ်ထားတဲ့သူတွေဖြစ်တဲ့အတွက်ကြောင့်ဖျားရှင်ဘုန်းတော်နမတော်ကိုထင်ရှားစေတဲ့ယဉ်ကျေးသူတွေဖြစ်စေဖို့အတွက်တနင်္ဂနွေနေ့ဥပုသ်စာဖြစ်တဲ့ငန်းစာကဖော်ပြထားပါတယ်